Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2020ခုနှစ်စက်တင်ဘာ26ရက်နေ့တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ Line meter 31 32 51နဲ့ Line lat meter 190ရုပ်ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့တင်ဆက်ပေးနေပါတယ်။VOA ရဲ့ website နဲ့ Facebook စာမျက်နှာတို့ကနေပြီးတော့အချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းအတွက်အစီအစဉ်မူကတော့ကျွန်မမြားသစင်အောင်ပါရှင်
။ဒီကနေ့သတင်းတွေကိုကျွန်တော်ကုသားညုံနဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါ။နားတော်ရဆရာမယ့်သတင်းတွေတော့မှာဆိုလို့ရှိရင်ကုလသမဂ္ဂလူ့ကွင်ကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်တွေဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီကညှင်းဆိုလိုက်တဲ့သတင်းဒါအပြင်ဂျာမနီနိုင်ငံကရွေးကောက်ပွဲအကြောင်းနဲ့ထိုင်ဝမ်နိုင်ငံကကွန်မတန်ပါတီစတဲ့သတင်းတွေကိုဒီကနေ့နားတော်တာဆင်ရမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနာဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့မနေ့ပိုင်းကချင်ပြည်နယ်လီလိုလမ်းမပေါ်မှာတိုက်ပွဲတွေဆက်ပြီးတော့ရှိနေတာကြောင့်ဒေသခံတွေတင်းရှောင်နေရပါတယ်။
ဒီနေ့8:00မိနစ်နဲ့ဆယ်အဲ့လောက်ကနေကြားနေရတာအဲ့ဒါကြားရပြီးနိုင်ရဘလောက်အဲ့တော့ကြားရတယ်ပြီးတော့ပြန်ရင်သွားတယ်ပြီးတော့ခဏနေရတယ်အခုချိန်လေးပြန်နေ
ဒီတည်နေအတူဒေါအောင်ဆန်းစုကြည်အမှုသုံးသက်ချက်ကိုတင်ဆက်ပေးမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးဆွေးနွေးခန်းကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစောမိုးကျော်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်တွေဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစက်တင်ဘာလ25ရက်နေ့နေဆွဲနဲ့ကြေညာချက်တစောင်ထုတ်ပြန်ပြီးညွှန်ဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့48ကြိမ်မြောက်လူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုစန့်ကျင်တဲ့ဆွေးနွေးမှု3ခုပြုလုပ်ခဲ့ပြီးသက်ဆိုင်ရာမြန်မာနိုင်ငံမပါဝင်ဘဲကျင်းပခဲ့ကြောင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံချက်တွေမှာလည်းတိကျခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးရန်တရား IIMM ကလည်းလူ့ခွင့်ရေးကောင်စီကိုအစီရင်ခံခဲ့ကြောင်းဒီ IIMM ကော်မရှင်ကိုလည်းအတိမတ်မပြုကြောင်းဖော်ပြထားပါတယ်။ဒါအပြင်22ရက်နေ့ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူ့ခွင့်အစီရင်ခံတင်သွင်းသူဟာလည်းလိုက်နာရမယ့်ကျင့်ဝတ်တွေနဲ့မညီကြောင်းတင်သွင်းမဲ့အစီရင်ခံစာကိုသက်ဆိုင်ရာအစိုးရကိုပေးပို့ခြင်းမရှိသလိုသက်ဆိုင်ရာနိုင်ငံရဲ့တုံ့ပြန်ချက်တွေကိုလည်းထက်သွင်းဖော်ပြခြင်းမရှိကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom M. Drew ကလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစီရင်ခံတင်ပြခဲ့ပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံအခြေအနေဟာဆိုးဝါးနေကြောင်းအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်မှုကြောင့်တေဆုံးသူ 1,100 ကျော်ရှိကြောင်းတေဆုံးသူတွေထဲမှာအသက်14လကနေ18နှစ်အရွယ်အထိကလေး85ဦးပါဝင်ကြောင်းဖမ်းဆီးခံထားရသူ 8,000 ကျော်ရှိကြောင်းဖော်ပြခဲ့ပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုများကြောင့်နေအိမ်ဆုတ်ခွာထွက်ပြေးနေရသူ 23,000 ကျော်ရှိပြီးစုစုပေါင်းပြည်တွင်းအိုးမဲ့အိမ်မဲ့အရေအတွက်ဟာ 9,000 ခန့်ရှိတယ်လို့ဖော်ပြထားပါတယ်။သူတို့ဖမ်းဆီးလိုသူတွေကိုမမိပါကမိသားစုနဲ့ဆွေမျိုးသားချင်းတွေကိုပြန်ပေးဆွဲဖမ်းဆီးထားကြောင်းဖမ်းဆီးထားသူ 189 ဦးရှိကြောင်းအစင်ခံခဲ့ပါတယ်ခင်ဗျာ။
ရန်ကုန်နဲ့မြို့တချို့မှာတော့လုံခြုံရေးတင်းကျပ်နေတဲ့ကြားမှာပဲဆရာနာသိမ့်မှုကိုဆန့်ကျင်တဲ့လက်တပြတ်ဆန္ဒပြမှုတချို့ဒီကနေ့မှဖြစ်ပါတယ်။ရန်ကုန်မြို့မှာတော့လူငယ်၁၀ကနန်းလောက်ဟာရွှေအယောင်စိတ်တက်ကိုကန်ဆွဲပြီးတော့ဆုံးသက်တိုက်ပွဲဝင်ကြဆိုတဲ့စာတမ်းနဲ့ဆန္ဒပြကြပါတယ
်။နေကြတယ်စမ်းကြပါလောရဲရဲပါလေအပြဲနဲ့ကြိတ်ကြိတ်ဘယ်နည်းကြောင်းရပါလဲခင်ဗျာ
လုံငယ်ရဲ့14မိနစ်တုန်းကဖြစ်ခဲ့တဲ့ရွှေဝါရံထုတ်ရှားမှုနှစ်ပတ်လည်အဖြစ်နဲ့ရန်ကုန်မန္တလေးနဲ့မြို့တချို့မှာဒီအပိုင်းတွေအတွင်းမှာဆန္ဒပြခဲ့ကြတာပါမုံရမြို့မှာလည်းဖမ်းဆီးခံရတဲ့မုံရတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်အဝင်းနေအထင်မှဖြစ်နေဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဆန္ဒပြကြပါတယ်မန္တလေးမြို့မှာတော့ပရာဟိတသမားလည်းဖြစ်တက်ကြွလှရှားသူတူလည်းဖြစ်တဲ့ကိုမင်းကူသိန်းခေါ်ကိုတန်းထွန်းဦးကိုအာဏာပိုင်တွေကမနေ့တုန်းကဖမ်းဆီးသွားပြီးတော့ဒီကနေ့မှာတော့ထင်းသိမ်းထားစင်မှာကွယ်လွန်သွားတယ်ဆိုပြီးတော့မိသားစုတွေကိုအကြောင်းကြားလာတဲ့အကြောင်းမိသားစုအတိုင်းအဝန်ကတဆင့်သိရပါတယ် မနေ့ကဆန်းကျောင်းမြို့နယ်တွင်ပစ်ခတ်မှုမှာလည်းလူငယ်3ဦးသေဆုံးခဲ့တယ်လို့သိရပြီးမြေတီးကြအတီးပြုလို့တော့မရသေးပါဘူးစေးတင်မာနေတဲ့စကိုင်းတိုင်းအတွင်းကပလဲနဲ့ခင်းဦးမြို့နယ်တွေအတွင်းမှာတော့လူညုံကြီးယူထားတဲ့စစ်ရင်နန်းတချို့တိုက်ခိုက်ခံရတယ်လို့သိရပါတယ်အဲ့ဒီဒေသတွေမှာအရင်ရက်တွေကလည်းအင်တာနက်ပြတ်တောက်မှုရှိနေတာပြင်ကချင်နဲ့ဆက်ဆက်နေတဲ့စကိုင်းထက်ပိုင်းကောလင်ဝင်းတုံနယ်ပင်လယ်ဘူးမြို့နယ်တွေမှာလည်းဒီနေ့ကစပြီးတော့အင်တာနက်တွေပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်ကချင်စကိုင်းနဲ့မကွေးတိုင်းမြို့နယ်တချို့မှာဒေသခံ PDF တပ်တွေနဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေမကြာခဏရှိနေသလိုကြေးရွာသားတွေထောင်ထဲချပြီးတော့ထွက်ပြေးတင်းရှောင်နေရတဲ့အခြေအနေလည်းဖြစ်နေပါတယ်ခင်ဗျာ
ဒီကနေ့နောက်ဆုံးမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်စရာတွေအရပြီးခဲ့တဲ့24နှစ်အတွင်းလူပေါင်း 18,436 ဦးကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာပိုးတွေ့ရှိသူ1,534 ဦးတွေ့ရှိပါတယ်ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကြောင့်သေဆုံးသူ62ဦးရှိပါတယ်ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူစုစုပေါင်း 45,154 ဦးရှိသွားပြီဖြစ်ပြီးကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်း 18,529 ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်ခံရပြီးပြန်လည်ကောင်းမွန်လာသူ 411,955 ဦးရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုအခြေအနေကြောင့်အကြောင်းများပိတ်ထားတာကိုအော်တိုဘာလ24ရက်နေ့အထိဆက်လက်ပိတ်ထားမှာဖြစ်ပါတယ်။အသက်ဆန္ဒနှင့်အထက်ကလေးတွေကိုဆင်ဒိုဖန်ကာဝယ်ဇီထိုးပေးဖို့စီစဉ်နေကြောင်းကိုလည်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ
်။တူနီးရှားနိုင်ငံမှာတော့ရဲလုံခြုံရေးတွေတင်းကျပ်တဲ့ကြားမှာပဲသမ္မတ KS ဆိုင်ကိုဆက်ညင်တဲ့ဆန္ဒပြမှုတစ်ခုဒီနေ့တနင်္ဂနွေနေ့မှာဖြစ်ပါတယ်။ရန်ကန်ရှိတဲ့ဆန္ဒပြသူတွေဟာဇူလိုင်လတုန်းကအစိုးရအာဏာရရက်ကိုချုပ်ကန့်လိုက်တဲ့သမ္မတ KS ဆိုင်ကိုယာယီကနေစင်ပေးဖို့တောင်းဆိုကြပါတယ်။လက်ရှိသမ္မတဆီယက်ဟာဝန်ကြီးချုပ်အဖြစ်နဲ့ထုတ်ခံပြီးတဲ့နောက်ပါလီမန်ကိုယာယီဖြတ်သိမ်းလိုက်ပြီးတော့အုပ်ချုပ်ရေးအာဏာရရက်ကိုရယူခဲ့တာပါ။အဲဒီနောက်နှစ်လကြာဒီသတင်းပတ်အတွင်းမှာတော့2014ခုနှစ်ဖွဲ့စည်းပုံကိုပြစ်ပယ်ပြီးတော့အုပ်ချုပ်ရေးအမိန့်နဲ့သူ့ရဲ့အာဏာကိုထိန်းချုပ်လိုက်ပါတယ်။ဒီအာဏာသိမ်းမှုကိုလူထုကလူလားနေရဲဆိုပြီးတော့ဒီကနေ့ဆန္ဒပြသူတွေကကြွေးကြော်ပါတယ်။ဒီနေ့ဆန္ဒပြတဲ့အဲဒီနေရာဟာလွန်ခဲ့တဲ့2018ခုနှစ်ဇန်နဝါရီလအတွင်းကသမ္မတတရက်ကိုပြုတ်ကျစေခဲ့တဲ့ဆန္ဒပြမှုတွေစတင်ခဲ့မှုတဲ့နေရာလည်းဖြစ်ပါတယ်။လက်ရှိသမ္မတဆိုင်ကတော့သူ့လောက်ရဟာလက်ရှိနိုင်ငံရေးယူရင်းနေတဲ့အကြက်တဲစီးပွားရေးနဲ့ကပေးကိစ္စတွေကိုဖြည့်ရှင်းဖို့အတွက်လိုအပ်လို့သူလောက်ရတာလို့ပြောပါတယ်။သူဟာအာဏာရှင်မဟုတ်ဖ ೇನೆ နိုင်ငံသားတွေရဲ့အခွင့်အရေးတွေလည်းရရှိစေရမယ်ဆိုပြီးတော့ကတိပြုထားပါတယ်။ဒါပေမဲ့လို့လည်းသမ္မတ KS ရဲ့အခုလိုမျိုးအာဏာချုပ်ကင်တဲ့အမိန့်ထုတ်ပြန်မှုတွေကိုတူနီးရှားမှာဩဇာကြီးတဲ့အလို့သမားတမကကတော့လက်မခံမနဲ့ဒါဟာဒီမိုကရေစီကိုချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ်။တူရကီနိုင်ငံကအဓိကနိုင်ငံရေးပါတီတွေကလည်းဒါဟာဒီမိုကရေစီတရားဝင်မှုကိုအာဏာသိမ်းတဲ့လို့ရဆိုပြီးတော့မထောက်ခံကြပါဘူးခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA ရဲ့အစီအစဉ်လေးကိုနောက်တော့တင်ပြရပါခင်ဗျာ။သတင်းလေးကိုဆက်လက်တင်ပြပေးပါမယ်။ဂျာမနီနိုင်ငံမှာလွတ်တော်ရွေးကောက်ပွဲကိုဒီတင်းငွေနေ့မှာကျင်းပနေပါတယ်။မဲပေးနိုင်သူတန်း60ကျော်ရှိပြီးလွတ်တော်ကနေတဆင့်ဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ကိုရွေးချယ်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံကို16နှစ်ကြာဦးဆောင်ခဲ့တဲ့လက်ရှိဝန်ကြီးချုပ်အန်ဂလာမာကယ်ဟာဒီရွေးကောက်ပွဲအပြီးမှာအနားယူတော့မှာဖြစ်ပါတယ်။သူ့နေရာမှာနောက်ထပ်ဝန်ကြီးချုပ်အသစ်ကိုရွေးချယ်ကြမှာပါ။ဒီရွေးကောက်ပွဲအပြည့်ဖွဲ့စည်းတဲ့ဂျာမနီအစိုးရအသစ်ဟာညွန်ပေါင်းအစိုးရဖြစ်နိုင်တယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။သူနောက်ဆက်ခံမဲ့ဝန်ကြီးချုပ်အသစ်အဖြစ် Christian Democrat Union Party ရဲ့ခေါင်းဆောင်တူဖြစ်တဲ့ Armin Shalek ကိုလက်ရှိဝန်ကြီးချုပ် Angela Merkel ကရွေးချယ်ထားပါတယ
်။ယီမန်နိုင်ငံရဲ့အထက်မြို့တစ်မြို့ဖြစ်တဲ့ Marit မှာတိုက်ပွဲတွေပြင်းထန်တာဖြစ်ပြီးတော့ဟူသီတပုံနဲ့ယီမန်အစိုးရလိုလားတဲ့တပ်ဖွဲ့ဝင်တွေ90ထက်မနည်းသေဆုံးခဲ့ကြတယ်လို့ယီမန်စစ်ဖက်ကတင်းနုနေနေမှာပြောပါတယ်။ရင်နံပေါ်ချွေတဲ့ယီမန်မြောက်ပိုင်းဒေသကအစိုးရရဲ့နောက်ဆုံးခံစစ်နေရာဖြစ်တဲ့မရစ်မြို့ကိုအီရန်စစ်ကထောက်ခံအားပေးထားတဲ့ဟူသီတပုံတွေထပ်မံထိုးစစ်ဆင်လာတာကြောင့်အခုလအတွင်းမှာကိုပဲလူပေါင်းရာခိုင်နှုန်းသေဆုံးခဲ့ရပြီးပါပြီ။ပြီးခဲ့တဲ့48နာရီအတွင်းမှာညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအများစုကြောင့်ဟူသီတိုက်ခိုက်ရေးသမား43ဦးသေဆုံးခဲ့တယ်လို့ယီမန်စစ်ဖက်က AFP သတင်းဌာနကိုပြောသလိုပဲအခြားသတင်းအရင်းမြစ်တစ်ခုအရဆိုရင်တော့အစိုးရလူလားသူတွေဘက်က9ဦးထက်မနည်းလဲသေဆုံးတယ်လို့သိရပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်စက်တင်ဘာလအတွင်းမှာပဲလူ400နီးပါးသေဆုံးခဲ့တယ်လို့လည်းသိရပါဗျ။ဟူသီတွေဘက်ကတော့ဖေဖော်ဝါရီလကတည်းကစပြီးတော့မရစ်မြို့ကိုအသိမ်းယူနိုင်ဖို့အတွက်အရှင်ယူခဲ့တာပါ။မရစ်ကိုအသိမ်းယူနိုင်မယ်ဆိုလို့ရှိရင်ရင်းနှံကျွယ်ဝတဲ့ဒေသတစ်ခုလုံးကိုထိန်းချုပ်နိုင်ပြီးတော့ညီငယ်ဆွေးနွေးပွဲတွေမှာလည်းသူတို့ဘက်ကအားကောင်းနိုင်တယ်ဆိုပြီးတော့ဟူသီတွေဘက်ကမျှော်လင့်ထားကြပါဗျခင်ဗျာ
။ထိုင်ဝမ်နိုင်ငံမှာအဓိကအတိုက်ပါတီဖြစ်တဲ့ကွန်မန်ဒန်ပါတီရဲ့ခေါင်းဆောင်ဖြစ် Mr. Eric Chu အရေးချက်ခံရတဲ့အပေါ်တရုတ်သမ္မတရှီချင်းပင်ကကြေညာကုန်ပြလိုက်ပါတယ်။ကွန်မန်ဒန်ပါတီရဲ့ခေါင်းဆောင်ဖြစ်လာတဲ့ Eric Chu ဟာတရုတ်ခေါင်းဆောင်အနေနဲ့ကောင်းမွန်တဲ့ဆက်ဆံရေးပြန်လည်စတင်မယ်လို့ပြောဆိုထားသူဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားရဲ့အခြေအနေအရရှုပ်ထွေးပြီးတင်းမာခက်တံနေတယ်လို့ပါတီခေါင်းဆောင်သစ် Eric Chu ထံကိုပေးပို့တဲ့တရုတ်သမ္မတရှီချင်းပင်ရဲ့စာရဲမှာပေါ်ပြထားပါတယ်။ကွန်မန်ဒန်ပါတီနဲ့တရုတ်ကွန်မြူနစ်ပါတီဟာကောင်းမွန်တဲ့အပြန်အလှန်ဆက်ဆံရေးရှိကြောင်းနဲ့ပါတီကူလုံးဟာထိုင်ဝမ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ထူထောင်ဖို့ဆန္ဒမရှိတဲ့အခြေခံတူညီချက်ရှိတယ်လို့လည်းစာမှာဖော်ပြထားပါတယ်ထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့နှစ်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကိုသမ္မတရှီကဖော်ပြထားပါတယ
်တောင်မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေပြန်ဆဖို့ဖြစ်နိုင်တဲ့ဆိုတော့မြောက်ကိုရီးယားဘက်ကပြောဆိုချက်အပေါ်မှာတောင်ကိုရီးယားနိုင်ငံဘက်ကကြိုဆိုလိုက်ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေအလျင်မြန်ဆနိုင်ဖို့မျှော်လင့်ထားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ကိုရီးယားနှစ်နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကပြောဆိုလိုက်ပြီးတော့နှစ်ဖက်ကြားမှာအရေးပေါ်ဆက်သွယ်ရေးလိုင်းတွေပြန်ဖွင့်ဖို့လိုအပ်တယ်လို့လည်းသူကတိုက်တွန်းပြောဆိုထားပါတယ်။နှစ်နိုင်ငံကြားအပြန်အလှန်လေးစားမှုထားမယ်ဆိုလို့ရှိရင်တောင်ကိုရီးယားနဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲတွေလုပ်ဖို့စဉ်းစားမယ်ဆိုပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံရဲ့ညီမဖြစ်သူကင်ယုံဂျုံကပြောဆိုတာကိုကူးကားပြီးတော့ KCNA မြောက်ကိုရီးယားဆူရပိုင်တရင်ကနေပြီးတော့စင်နေတုန်းကကြီးညာသွားခဲ့တာပါ။1950-53ကိုရီးယားစစ်ပွဲကိုအဆုံးသတ်ရေးတရားဝင်ဆွေးနွေးပွဲတွေကျင်းပဖို့ဆိုလို့ရှိရင်သူတို့ပေါ်ရန်လိုတဲ့မူဝါဒတွေနဲ့လူသူလူစံထားပြုမှုနေမှုတွေကိုရပ်တန့်ဖို့ဆိုပြီးတော့မြောက်ကိုရီးယားဘက်ကအမေရိကန်နဲ့တောင်ကိုရီးယားကိုပြီးခဲ့တဲ့ဘက်ကနေပြီးတော့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအပြစ်ရထားတဲ့ဒီစစ်ကိုတရားဝင်အဆုံးသတ်နိုင်ဖို့ကိစ္စမှာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေကြောင့်ရှုပ်ထွေးထွေးဖြစ်နေရပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုထားပြီးတော့အစွဲမထားဘူးဆိုလို့ရှိရင်တောင်မြောက်နှစ်နိုင်ငံကြားမှာဆက်ဆံရေးတွေချောမွေ့လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ရဲ့ညီမဖြစ်သူကင်ဂျုံအုံကကင်ယိုဂျုံကပြောဆိုခဲ့တာပါကိုရီးယားစစ်တရားဝင်ဆုံးသတ်ဖို့ကိစ္စကိုပြီးခဲ့တဲ့ကုလသမဂ္ဂထူထောင်ညီလာခံမှာတောင်ကိုရီးယားသမ္မတကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ VV Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွဲပြီးတော့တင်ဆက်ပေးနေပါတယ်။ VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်ကဒွန်ပန်ရွာအနီးမှာဒီကနေ့မနက်ပိုင်းမှာပစ်ခတ်မှုတွေဆက်ပြီးတော့ရှိနေတယ်လို့ဒေသခံတွေဟာလည်းနေရက်ဆွတ်ခွာပြီးတော့တင်းရှောင်နေရဆဲဖြစ်ပါတယ်။စကိုင်းတိုင်းကောလင်းဝန်းတိုဘက်မှာလည်းစီရီတင်းမာမှုတွေရှိပြီးတော့ဖုန်းအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညွန့်ဦးကပြောပြပေးပါရှင်
။ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်မှာစနေနေ့တုန်းကလဝါကြီးရွာအနီးမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပြီးတော့ဒီကနေ့တင်းမှုနေနေမှာတော့ဒွန်ပန်ရွာနီးမှာထပ်မံတိုက်ပွဲဖြစ်ခဲ့တာပါဒီမနက်ပိုင်းမှာတော့ခွန်ဆိုင်ရန်နဲ့ဒွန်ပန်ရွာကြားမှာလက်နက်ကြီးပစ်ခတ်တံတွေကြားတဲ့အကြောင်းဒေသခံတူကဗျူရီကိုပြောပါတယ
်ဒီမနက်၈နာရီမိနစ်20အဲ့လောက်ကနေကြားနေရတာအဲ့ဒါကြားရပြီးနာရီဘက်လောက်အဲ့လောက်ကြားရတယ်ပြီးတော့ပြန်ငြိမ်သွားတယ်ပြီးတော့ခဏနေရတယ်အခုချိန်ထိပြန်ငြိမ်နေတော့ဖြစ်နေတယ
်ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကတော့စစ်ကောက်စီတပ်တွေဘက်က6လှန့်ပစ်ခတ်တာဖြစ်နိုင်တဲ့အကြောင်းပြောဆိုကြပါတယ်စလင်နေတုန်းကလဝါရွာမှာတိုက်ပွဲဖြစ်ခဲ့တဲ့စစ်ကောက်စီစစ်ကြောင်းဟာညနေပိုင်းကျတော့ခွန်ဆိုင်ရန်ရွာမှာစခန်းချရနာရာကြောင့်အဲ့ဒီနေ့ညနေမှာပဲဒေသခံရွာသား400လောက်ဟာတိုက်ပွဲထပ်ဖြစ်မှာဆိုပြီးတော့လဝါရွာကိုတင်းရှောင်ခဲ့ကြရပါတယ်စစ်ကောက်စီစစ်ကြောင်းတချို့ဟာဒီကနေ့မနေ့မှာတနိုင်းဘက်ကိုဥတီပြီးတော့ထွက်သွားတာကြောင့်ခွန်ဆိုင်ရန်ရွာသားတွေဟာနေရပြန်လာတဲ့အကြောင်းဒါပေမဲ့လည်းရွာထဲမှာစစ်ကောက်စီတပ်တချို့ထပ်မံရောက်လာတာမို့လို့ရွာသားတွေဟာလဝါရွာကိုပြန်လည်တင်းရှောင်နေရတဲ့အကြောင်းလည်းပြောပါတယ်
ကျန်နေတဲ့စစ်ကြောင်းတွေဟာတော့ကနေပြန်ထွက်လာတော့တခါပြန်နေရလို့ပြန်ထွက်ပြေးသွားရတယ်တဲ့လူဦးရေကဟာဆယ်လောက်ရှိတယ်400
ကျေရဲ့ပြောရေးဆိုခြင်းရှိသူဗမူးညော်ဘူးကတော့လီလိုလမ်းမပေါ်မှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့တဲ့အကြောင်းပြောပါတယ်
။ဟိုလီလိုလမ်းဘက်မှာတိုက်ပွဲဖြစ်တာရှိပါရဲ့။ဟိုတနိုင်းလမ်းဘက်ပေါ်တော့အဲ့ဒါဒီနေ့ဖြစ်တာရှိပါတယ်မနေ့ကဖြစ်တာလည်းရှိပါအဲ့ဘက်မှာတော့
တနင်္ဂနွေနေ့ညနေ3နာရီခွဲလောက်ကရွှေကူမြို့နယ်ကကြောက်ကြီးရွာနီးမှာ ERI မြစ်ကိုဆန်တက်လာတဲ့စစ်ကောင်စီတပ်ရဲ့တင်းမောကို KIA နဲ့ဒေသခံ PDF တွေကပြစ်ခတ်တိုက်ခိုက်တာရှိတဲ့အကြောင်းရှိကူမြို့ကန်တွေကပြောပေမဲ့ဗမူးညော်ဘူးကတော့အတိမပြုတ်ပါဘူး။ကချင်ပြည်နယ်နဲ့ဆက်ဆက်နေတဲ့စကိုင်းတိုင်းအထက်ပိုင်းကောလင်းဝင်းတုံနဲ့ပင်လယ်ဘူးမြို့နယ်တွေမှာဒီကနေ့မနေ့6နိုင်ကစပြီးတော့ဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်။ဒီချင်းဒီကိုဒေသခံတူကခုလိုပြောပါတယ်
။ဖုန်းတွေကအကုန်လုံးလိုင်းတွေဖြတ်ခါတယ်။ဂျိုးလိုင်းအင်တာနက်လိုင်းမက်ကြီးအကုန်လုံးမမမရတော့ဒီချိုကမ်ဘလူတိုင်နဲ့ညည်းရတာလေးတွေလည်းတော့လုပ်လို့ရတယ်
။ဒီလ22ရက်နေ့နဲ့24ရက်နေ့ကပင်လယ်ဘူးမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ PDF အဖွဲ့တွေကြားတိုက်ပွဲဖြစ်ရမှာစစ်ကောင်စီဘက်ကအထိခိုက်အကြဆုံးများခဲ့တာကြောင့်မနေ့ညနေခင်းကတော့ပင်လယ်ဘူးမြို့နယ် ဝမ်ဘေးအင်းကြီးရွာဘက်မှာရဟရင်နဲ့ဘုံကျဲတက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒေသခံတွေကတော့ဆက်သွယ်ရေးလိုင်းတွေဖြတ်တောက်ပြီးတော့ထိုးစစ်ဆင်လာမှာကိုစိုးရိမ်နေကြပါတယ်ဒီကနေ့မနေ့မှလည်းရဟရင်နှစ်စီလာရောက်ခဲ့အကြောင်းသတင်းတွေထွက်ခဲ့ပြီးမြဲတိုက်ပွဲဖြစ်တဲ့သတင်းတော့မကြားသေးပါဘူးလက်ရှိတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကအခြေအနေကတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ကိုသားညဦးပါရှင်အခုဆက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ဒေါအောင်ဆန်းစုကြည်မှုအခြေအနေသုံးသပ်ချက်ကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲထားတဲ့အမှုတွေကတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကတရားရုံးကဆွဲချက်တင်လိုက်ပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်တရားစီရင်ရေးကနေတရားမျှတမှုမရနိုင်ဘူးလို့ဥပဒေပညာရှင်တူကသုံးသပ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ဒေါအောင်ဆန်းစုကြည်ရဲ့အမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတာမှာပြီးခဲ့တဲ့သတင်းဘက်ကတော့အမှုတွေကတမှုကိုစပြီးတော့ဆွဲချက်တင်ခဲ့ပါဗျ။အမှုဆက်တမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်99နဲ့ဆွဲထားတဲ့တမှုကိုဆွဲချက်တင်လိုက်တာဖြစ်ပြီးတော့ဒါဟာပထမဆုံးဆွဲချက်တင်လိုက်တာဖြစ်ပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်ကျန်တဲ့အမှုတွေရဲ့အလားအလာရောဘလို့ရှိလာနိုင်မှာလဲ။ဒီပေါ်မှာတရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော
့တစ်ချက်ကတော့အမှုအလုံးဆွဲချက်တင်မယ်။ဒါဒီဘက်ကတင်တဲ့ဟာတွေကိုဖယ်ချမယ်။ဒီတက်သမီးအပြင်စင်မှုယူမှုတွေကိုဆဲမယ်၊ဆဲမယ်။အမြင့်ဆုံးပြစ်ဒဏ်တွေနဲ့ချမယ်လို့ပြော။လက်ရှိအနေထားအရဆိုတာနော်။ကြောင်းလဲတဲ့နိုင်ငံရေးအခြေအနေကတော့တမျိုးပေါ့လေ။လက်ရှိအခြေအနေကတော့အဲ့တိုင်းပဲ။အာမစိုးလုံပါပဲ။လက်ရှိအခြေအနေက။အဲ့ဒါတော့သိချာပဲ။သို့တော့နိုင်ငံရေးဆိုတာပြည်ဥအကြောင်းနိုင်ငံကြီးကတော့စမ်းကြည့်တယ်။ကျောင်းရှင်ချင်းပြောင်းသွားတာ။
ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ရှင်နေဒီဘက်ကသူမပေါ်ဆွဲဆူထားတဲ့အမှုတွေနဲ့ပတ်သက်ပြီးဆွဲချက်မတင်သင့်ကြောင်းဥပဒေကြောင်းအရလုံထုံးလုံနီးအရခုခံကာကွယ်ခဲ့ကြပေမဲ့နေပြည်တော်သီးသန့်တရားရုံးကတရားလိုတွေဘက်ကရှောက်ထားချက်ကိုလက်ခံပြီးတော့ဆွဲချက်တင်လိုက်တာပါ။ဒေါန်ဆန်းစုကြည်ပါဝင်ဒီမှုမှာပါဝင်တဲ့သူ၃ဦးစလုံးကတော့အပြစ်မရှိကြောင်းတုံ့ပြန်ထားပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်ကတရားရုံးတွေစီကနေတရားမျှတမှုရရှိနိုင်ပါမလားစစ်ဆိုးရလက်အောက်မှာရှိတဲ့တရားစီရင်ဟာလွတ်လပ်မှုမရှိတာကြောင့်တရားမျှတမှုရဖို့လည်းမဖြစ်နိုင်ဘူးလို့ရှင်းနေကြီးဦးကြည်မြင့်ကတော့သုံးသပ်ပါတယ
်ကျွန်တော်တို့အစ်စင်ထောင်းနေပါတယ်ဟုတ်ပြီပါနောက်ကျွန်တော်ကုရန်နဲ့နိုင်ရနာဒီပါဒီပိုင်းတည်းခံဖြစ်နေတဲ့ဂျုံးတွေစစ်ခံမှုအတွေ့အကြုံရှိအဲ့တော့အဲ့ဒီကြုံနေတွေ့ရတဲ့အခါမှာတရားမျှတမှုကတော့ဘလို့မှမရဘလို့မှမရနိုင်ဒါတော့အသေးချာပဲဒီလိုမျိုးကြီးတန်းရှင်တဲ့ကတော့တောင်းဆန်းစုကြည်ကိုဗျာဆွဲတော်ပေးကြမှာတနေ့ဗျာအင်ဂျင်ကိုကြာထောင်းချလာလာဒီမဖိုက်ဖဲနဲ့လာရည်ဆိုတော့ပြန်ဆိုပြအဲ့ဂိတ်မှာတာဝန်ကြတဲ့ဟလာတတ်မှုကြီးရဲဘော်တွေဆိုတော့သက်တည်ဒုက္ခအဲ့လိုမတရားမှုကြီးတော့ပြထောင်းချပေးတာလေထောက်ချပြီးတော့နော်အဲ့တော့မလို့ကျွန်တော်ကတော့ဒီသူတို့ရဲ့တရားမျှတမှုကကျွန်တော်တော့အမြင်ရှင်းတယ်တရားမျှတမှုလုံးဝမရှိဘူ
းဒီတစ်ပတ်မှာတရားရုံးကြားနာဆစ်ဆဲမှုတွေကနောက်ထပ်ထူးခြားမှုတစ်ခုကတော့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်းတို့အပါအဝင်နောက်ထပ်အစိုးရအဖွဲ့ဝင်ဟောင်း၃ဦးကိုနိုင်ငံတော်ရှုတ်ဝတ်ချက်ပေါက်ကြားမှုအဥပဒေ31ဂငယ်နဲ့ရန်ကုန်မှာဆွဲထားတဲ့အမှုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးခဲ့ပြီးရန်ကုန်တိုင်းဒေသကြီးမှာအဂတိလိုက်စားမှုနဲ့ဆွဲထားတဲ့အမှုကိုလည်းရှင်းနေတဲ့ဘက်ကပါဝါတင်လိုက်ပြီးဖြစ်ပါတယ်။ဒီမှုကိုတော့လာမယ့်6ရက်နေ့မှာရုံးချင်းထပ်မံချိန်ဆထားတယ်လို့သိရပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင်။အခုဆက်ပြီးတော့ဒီသတင်းပတ်မြန်မာရေးဆွေးနွေးခန်းမှာတော့ Delta COVID ပိုးရှိမရှိစမ်းသပ်မှုကဘယ်လောက်ရေးပါတယ်လဲဆိုတာကို Minnesota ပြည်နယ်ဓာတ်ခွဲခန်းအမှုဇီဝနည်းပညာ Director ဒေါက်တာဖြူမြတ်တွေကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဒေါက်ဖြူမြတ်တဲ့
မင်္ဂလာပါအန်နီခင်မြတ်တဲ့
အခုပေါ့နော်ဗမာဟိုဗမာပြည်နဲ့မကောက်ပေါ့နော်ဒီကဘာလုံးမှာဒီဟို Delta ဒီဗီဇာပြောင်းတဲ့ဟိုကိုရိုနာဗိုင်းရပ်စ်ပိုးမျိုးတစ်တည်းပြန့်နေပါတယ်ဒီလိုအချိန်မျိုးမှာပေါ့နော်ဟိုဒီ COVID ပိုးမရှိမရှိစမ်းသပ်တဲ့ testing ပေါ့နော်ဟိုဘလောက်အရေးပါလဲအဲ့ဒါနည်းနည်းအစအရင်ဆုံးပြောပြပေးပါ
testing ဒီအခုက delta ကတကဘာလုံးမှာပေါ့နော်ဗမာပြည်မှာအပါအဝင်တကဘာလုံးကပြန့်နေတော့ testing ကလည်းတော်တော်အရေးပါပါတယ်ပါတယ်ဆိုတာကဒီဟိုးအရင်တော့လိုပဲပေါ့နော် delta မပေါ်ခင်မပြ delta လိုမျိုးအဲ့လိုမျိုး variant လို့ခေါ်ပေါ့အမျိုးကွဲပေါ့နော်အာဒီ covid ပိုးမပေါ်ခင်လည်းက လက္ခဏာရှိတဲ့လူတွေစစ်တင်တယ်လို့လက္ခဏာမရှိတဲ့မရှိတဲ့လူတွေလည်းစစ်စစ်တာပေါ့နော်ဒါ surveillance လို့ခေါ်တာပေါ့နော်အဲအဲ့လိုမျိုးနှစ်ခုလုံးလူမျိုးနှစ်မျိုးလုံးစစ်တာမှာတော်တော်များများထိထိရောက်ရောက်စစ်နိုင်ဖို့ကအရန်အရေးကြီးပါတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုစစ်တဲ့အခါမှာဘယ်လိုဟို test မျိုးပေါ့နော်ဘယ်လိုမျိုးစမ်းသပ်မှုမျိုးစစ်တင်လာလဲ
test ကအခုကဟိုအရင်တော့ကကိုဗစ်ဒေသတုန်းကပေါ်ကစားနဲ့မတူတာကတော့ပို့ပြီးတော့ test တွေပုံပုံများများကျေပြန့်လာတာပေါ့နော် test တွေပို့ပြီးတော့ဟိုအရေးအတွက်လည်းများလာတဲ့အပြင်ဟို option အလိုမျိုးကုမ္ပဏီတွေလည်းများများထုတ်လာနိုင်တာဆိုတဲ့အတွက်ကြောင့်မလို့အမြန်စစ်တဲ့ဟို test ဆိုတာလည်းရှိတယ်အမြန်စစ်တဲ့ test ကဒီအခုအမေရိကမှာဆိုလို့ရှိရင်အမြန်စစ်တာ home test လို့ခေါ်တယ်ပေါ့နော်အိမ်မှာတယောက်ယောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာစစ်ချင်နေဆိုရင် over the counter လို့ခေါ်တယ်စိတ်ခန့်မှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်သွားပြီးတော့လုပ်ရတယ်အမြန်စစ်တဲ့ test လေးစစ်တယ်ဒါကကြတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိရပေါ့နော်ရန်ကုန်နဲ့အိမ်ပမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအမြန်စစ်တဲ့ test အဲ့လိုမျိုးနဲ့တူညီမျှတာပေါ့နော်နောက်တစ်ခုကကြတော့ဟို lab မှာစစ်တာဒါစေးခန်းမှာတော့ပြရတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တကွေးပဲဖြစ်ဖြစ်ဟိုအလိုမျိုးဖြားနာနည်းနည်းပါနာစီချောင်းဆိုးပဲဖြစ်အလိုဖြားနာတာပဲဖြစ်ကွာတန်တရားရှိလို့တော့ပြရင်စေးခန်းမှာဆရာဝန်ကိုယ်တိုင်ဟိုနမူနာယူပြီးတော့ဆိုတော့စစ်တဲ့ဥစ္စာကြတော့အဲ့ဆရာဝန်စေးခန်းကနေနေပြီးတော့ lab တွေကိုပို့တယ်ဒီစေးရုံက lab တွေပဲဖြစ်ဖြစ်ဟို reference lab တွေပဲဖြစ်ဖြစ်အထူးဟိုအလုပ်တဲ့ lab ပေါ့နော် reference lab တွေပဲဖြစ်ဖြစ်အဲ့လိုမျိုးပို့တဲ့ကြတော့ဒီဟိုပေါ့ PCR လို့ခေါ်တဲ့မျိုး test ပေါ့နော်အဲ့ဒါတမျိုးနောက်တစ်မျိုးရှိတယ်အဲ့ဒါလည်းဟိုအမြန် PCR ရှိတယ်အနည်း PCR ရှိတယ်ဆိုတော့ပေါ့နော်အဲ့ဒါလည်းဒါဟို lab တွေတုံးတဲ့ဟိုဟာ test ဆက်အမျိုးပုံပေါ်မှာမူတည်ရပေါ့အမြန်ထွက်တဲ့ဆက်ရှိရဲ့အနည်းထွက်တဲ့ဆက်ရှိရဲ့so အဲ့အဓိကအဲ့နှစ်မျိုးပေါ့နော်အဲ့ဒါကြာအိမ်မှာစစ်တက် test ရှိတယ်ပြီးတော့အဲ့လိုမျိုးဆေးရောင်ဆေးကမ်းမှာတွက်ပြပြောလို့စစ်တက် test ရှိတယ်နောက်တစ်ခုကကြာတော့အခုအိမ်မှာစစ်တက် test တွေကဟိုများသောအဖြစ်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးကြာတော့လုံးဝလက္ခဏာရှိတဲ့လူမှာစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲဟို virus ပေါ်ကကိုကကိုပေါ်မှာအများကြီးရှိနေကိုထဲမှာအများကြီးရှိနေအဲ့ဒါကိုဒီ home test လို့ခေါ်တဲ့ဒီအမြန်စစ်တဲ့အိမ်မှာစစ်တာပဲဖြစ်ဖြစ်အဲ့အမြန်စစ်တဲ့ test ကနေပြီးတော့သူကပို့ပြီးတော့ဟို sensitivity ဆိုတာပို့ပြီးတော့ဟိုဟာထိရောက်ချက်ခေါင်းတာပေါ့နော်အဲ့အကယ်၍ home test အဲ့လိုမျိုးအမြန်စစ်တဲ့ test ကိုကစစ်လို့ negative ဖြစ်တယ်ဟိုဟာဆိုလို့ရှိရင်များသောအားဖြင့်ကဆရာဝန်စီမှာစိတ်ကမှာတွားပြပြီးတော့အဲ့လိုမျိုးစစုံက PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ဟို confirm လုပ်တာပိုကောင်းတာပေါ့နော်အဲ့ဒါမှဟိုဟာပိုးရှိတာမရှိလားဆိုတာကိုဟိုဟာဟိုပိုပြီးတော့ထောက်ခံရရတာပေါ့နော်ဆိုတော့အဲ့လိုမျိုး test တွေခွဲတာပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာပြည်မှာဒီလိုမျိုးကိုယ့်ဘာသာကိုစစ်တဲ့ဥစ္စာပေါ့နော်ဒီ test kit လေးတွေဒါတွေနဲ့ဟိုတုံးဟိုဟာအခုလည်းတုံးနေကြပါတယ်တုံးနေမှာဘယ်ဥစ္စာကနည်းနည်းပေါ့နော်ဟိုစိတ်ချရလဲဟိုဘယ်လိုမျိုး test kit မျိုးကစိတ်ချရလို့ဟိုဒီအမေရိကဟိုစံချိန်နဲ့ပေါ့နော်ဒီလိုသတ်မှတ်ကြပါလ
ားအဲ့ဒါကတော့ဟိုဘယ်ဥစ္စာက test kit ကစိတ်ချရလဲဆိုတော့တိတိချာချာတော့ပြောလို့မရဘူးပေါ့နော်သူတို့စထုတ်တဲ့ company တွေကလည်းအခုနောက်ပိုင်းရတဲ့အမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့နော်အဓိကကသူတို့ဗမာပြည်မှာလည်း test kit တွေကအများသောအဖြစ်ကဟိုအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့နော်အဓိကထုတ်တာဟိုအဲ့လိုညွှန်ကြားချက်လေးပါတယ်ပေါ့နော်ဆိုတာထဲမှာဒီ test kit ထဲမှာအဲ့ထုတ်တာရဲ့ဘယ်အဲ့ကျန်းမာရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်လို့ရှိရင်တော့ဟိုအများဆုံးအပြည့်တော့ WHO ပေါ့နော်ဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကအများဆုံးအပြည့်ထောက်ခံတာများတယ်ဒါပေမဲ့အဲ့လိုမျိုးChina နဲ့ဟိုတရုတ်နဲ့ဟိုနဲ့အိန္ဒိယထုတ်တဲ့ဥစ္စာအဲ့လိုမျိုးဟိုထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ဒီမှာဆိုလဲလိုပဲဘာပဲအမေရိကန်မှာလည်းအများကြီးပဲကုမ္ပဏီတွေအများကြီးပေါ်လာပါတယ်အဲ့ဒါဆိုဒီအမြန်ဆုတ်တဲ့ဥစ္စာကလည်းကုမ္ပဏီတွေအများကြီးပေါ်လာတယ်ဆိုတော့သူကဟိုတစ်ခုနဲ့တစ်ခု ใจตลอดมีอะไรมีต้องจ่ายแล้วเนาะดีปอบีสิบีราจารอดัสก์ก็โอเอ็มอาร์เลสต้าสุดอ๋อโอนักข่าวปะวินจิโอเบโอตัวเองมันเนี่ยเนาะอ่ะข่าวนักข่าวปะวินจิโอเบนโมนาลลเวกูยูไนเน่อะไรมีว่าเราปอบีสิบีราบอดัสโอเองกูไรเลยนโมนาอยู่ได้ตัวจังมั้งเลยสุดอ๋อโอ้ยังงั้นสรุปเช่นโฮว่าจวนบ้านที่โอ้น่ะสนามมูนายูอาร์เลยสรุปเอาลูมิโอสรุปยูอาร์เลยสรุปเช่นเอาลูมิโอทัสเกสสรุปเช่นเนาะที่กูกูร่างเอ็มอาร์ดัสต์ดัสเนาะขั้นไม่พอเนาะแต่เมื่อที่ยาวยาวกันเลยเอาลูมิโอโฮจวนบ้านหูยาร์เลยโอซาร์รับบูเบอร์ที่เอาเลยอะไรก็สี่ยาวเองสี่กันนี่มายูอาร์รับบูกาวน่ะพอเนาะ
สรุปที่กูสรุปเช่นเนี่ยมันเองมันเลยกลายเป็นที่ทูบินเลยพอเนาะที่กาวเชทูปีดาลูบอเนาะตอนเรามาทัวร์ที่เดียวลูบอเนาะสำหรับที่เทสลูกเดียวซะกาวเชทูปีดาลูเนี่ยเทสก็เบเชนิวมาเราลูกเดียวเนี่ยแต่เมื่อมันเทสมันลูกเพนเนี่ยโอ้เนเดียนะโอ้ท่าลูยาดละอะไรเนี่ยเนี่ยเช่นแบบแบบที่กาวเชเนี่ยเทสลูกเดียวเนี่ยปัตเตอร์เบล
โอเคกูว่าก้าวเสียอะไรจะเจมเปลี่ยนทูนี่จะบีสุรบ่เนาะนักคู่เสียบ่เสมอสุรเสียงก้าวเสียทูปีดอโอเนก้าวเนี่ยปุ่มมันป้ามาไม่เพียบจะเจมมามาไปสุรเสียงสิไหนเนี่ยไอ้ก้าวเสียทูราปีได้ดูว่าสิไหนนะบาลเลสุรก้าวกูขันอ่ะที่ก้าวเสียนี่เปล่ากูขันแต่ลำลามันแต่ลาลาบ่เนาะที่โควิดกูปูกูก้าวไหนปูด้วยที่แอนติบอดีลูกขอได้ครับแต่ชีลาลาสุราสิไหนนะบ่เนาะอะไรก็ที่ก้าวเสียทูเลยบ้ามาเลยโอ้นี่มาก้าวหน้าบ้านยังพี่ตัวเป็นสุรเสียงอะไรสุรเสียงนับไปตรงไปเราทูน้องส่งทูสทูบีเอเชนด้วยมาสุรเสียงว่าแอนติบอดีทัศน์สุรยาถ้าเราถ้าจะเรากูขันเอาโอ้ชีลาสุดาบ่เนาะแล้วตัวกูว่าจะช่วยเรียတချို့ကာဝစီထိုးထားတဲ့လူမျိုးတွေကကြတော့ဟိုတုံးနဲ့တူကလည်းမတူဘူးပေါ့နော်ကိုခံအားမကောင်းလို့ကာဝစီကြောင့်မလို့ဖျားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြောက်လို့ရှိရင်တော့စောစောကပြောသလိုဟိုအန်တီဂျင်အမြန်အန်တီဂျင်တက်စ်ပဲဖြစ်ဖြစ်ဟို PCR တက်စ်ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆက်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲ့အန်တီဘော်ဒီစောစောကပြောရဲကိုခံရှိမရှိဥစ္စာကိုလည်းဆက်လို့ရပါတယ်ဒါပေမဲ့အလုံးကာဝယ်ဆေးထိုးပြီးတော့ဘယ်အချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးတော့နေမကောင်းဖြစ်ကြတယ်ဆိုလို့ရှိရင်ကိုဗစ်ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာဒီဟို testing လုပ်တာကရောဟိုအဆင်ပြေပါမလား
test လုပ်တာက test လုပ်တာကတော့လည်းဘာအနေရမှမရှိပါဘူးဟိုဒီတိုင်းဒီစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ပို့ပြီးတော့ဒီအနောက်ပိုင်းတန်းနိုင်ငံတွေမှာတော့ပို့ပြီးတော့ဟိုဟာဖြစ်တာပေါ့နော်စံနမူနာကောက်ဖို့စံနမူနာမျိုးစုံပေါ့ဟိုကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာတာပေါ့အရင်ကဆိုရင်ဟိုးနှာခေါင်းအထိုးအရင်ပိုင်းတီထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်ဒီအနောက်ပိုင်းတန်းပြည်တွေမှာဒီစရွေး saliva ဆိုပြီးတော့လေအဲ့ဒါအဲ့လိုမျိုးပဲဖြစ်ဖြစ်အဲ့နောက်ပြီးတော့ဒီပါးစပ်အတွင်းပိုင်းမှာဒီလိုမျိုးဟိုအာခေါင်အနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်နောက်အဲ့လိုမျိုးရိုးရိုးနှာခေါင်အဝလေးမှာပါပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့လိုဆိုတော့ပို့ပြီးတော့ဟိုလူနာတွေပေါ့နော်ပို့ပြီးတော့ခံနိုင်ရတောင်လို့ဆိုတော့အဲ့လိုမျိုးလေအခွင့်အရေးတွေပို့များလာဆိုတော့ဟိုအန်အရရှိတယ်ဆိုတော့မရှိပါဘူး။နောက်ဟိုဟိုကကိုခံအားစစ်တယ်ဆိုလို့ရှိရင်အဲ့လိုအန်တီဘော်ဒီစစ်တယ်ကိုခံအားစစ်တယ်ဆိုလို့ရှိရင်ရိုးရိုးသွေးဖောက်တာပဲပေါ့နော်။ဆိုတော့အဲ့ဒါလည်းဒီရိုးရိုးအပေါက်လေးသိုးတလို့လောက်လေးပဲခဏလေးပဲရိုးရိုးသွေးဖောက်တာပဲဆိုတော့အန်အရဘာမှမရှိပါဘူ
း။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်။ဟု
တ်ကဲ့။
တော်ခင်မျိုးသက်ဆက်တဲ့မြင်းမြန်ထားတာပါရှင်ဒုတိယပိုင်းနိုင်ရွယ်အစည်းအဝေးဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုemail သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voa voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
VOA American အတန်တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတူမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့တနင်္ဂနွေညပိုင်းအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်အစီအစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။မြန်မာစစ်ကောင်စီဟာသူတို့ဖမ်းဆီးလို့မမိသေးသူတွေရဲ့သားသမီးတွေကိုပြန်ပေးဆွဲနေကြောင်းကုလသမဂ္ဂဆိုင်ရာကျွမ်းကျင်သူကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Rebecca Radcliffe ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါစစ်ကောင်စီဟာသူတို့လိုက်လံရှာဖွေဖမ်းဆီးနေသူတွေရဲ့ကလေးတွေဆွေမျိုးတွေကိုစနစ်တကျပြန်ပေးဆွဲနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဗုဒ္ဓဘုရားက Tom Andrews ကနေ Video Conference နဲ့အစီအခံတင်ပြရမှာတိုင်းပြည်ရဲ့အခြေအနေတွေဟာဆိုးရွားနေပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းရဲ့လက်ရှိကြိုးပမ်းမှုတွေဟာအလုံးမဖြစ်တော့ကြောင်းသတိပေးပြောဆိုခဲ့ပါတယ်။ Tom Andrews ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်ပြပြီးနောက်တစ်နေ့ကြာသာပတေးနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကကြေညာချက်မှာလူ့ခွင့်ရေးဆိုင်ရာကဆိုးကြီးအဖြစ်သတိပေးထားပြီးအာဏာသိမ်းချိန်ကလေးကစတင်ကျူးလွန်ခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုထိမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာမှာစစ်တပ်နဲ့သူ့တပ်ဖွဲ့ဝင်တွေတတ်ခဲ့တဲ့လူပေါင်း1100ကျော်ရှိတယ်လို့ဆိုပါတယ်။ဒီမိုကရေစီရေးဆန္ဒပြသူတွေကိုနှိမ်နင်းဖို့စစ်ကောင်စီဟာတနက်ရိုင်ဖယ်တွေစနိုက်ပါတွေအသုံးပြုခဲ့တယ်လို့စနစ်တကျပြစ်မှတ်ထားတပ်ဖြတ်တာတွေကိုအဲ့ဒီအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။စီရင်ရထိတ်တိုက်ရင်ဆိုင်ရမှာအသုံးပြုတဲ့လက်ပစ်ပုံလောက်ချာအမြောက်ကြီးစံတွေအသုံးပြုပြီးဆန္ဒပြသူတွေနဲ့လူနေအိမ်တွေဘက်ကိုပြစ်ခတ်ခဲ့တယ်လို့ဆိုပါရယ်လုံခြုံရေးတပ်ဖွဲ့ဝင်ဆိုသူတွေပြစ်ခတ်တာတွေကိုကြည့်ရင်အပြစ်ခံရသူတွေရဲ့ဒဏ်ရာတွေဟာဥကောင်းနဲ့တင်ပါမှဖြစ်နေတာကိုမကြာခဏတွေ့ရပြီးဒါဟာလူတွေကိုအပြင်းထန်ဆုံးထိခိုက်ဒဏ်ရာရစေဖို့ရည်ရွယ်ပြစ်ခတ်တာဖြစ်တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါရယ်Tom Andrews ရဲ့အစီရင်ခံစာအရဇူလိုင်လအထိမွေးကင်းစ14လသားအရွယ်ကစလို့အသက်18နှစ်အောက်ကလေးပေါင်းအနည်းဆုံး85ဦးဟာစစ်ကောင်စီလက်ချက်နဲ့တိုက်ဆုံခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်မကြသေးခင်ရက်တွေအတွင်းချင်းပြည်နယ်ထန်တလန်မြို့မှာစစ်တပ်နဲ့ PDF တွေကြားတိုက်ပွဲတွေကြောင့်မျိုးလုံးကျွနီးပါးလူတွေထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြင်ထွက်ပြီးမိငိမ့်တက်ဖို့ကြိုးစားနေတဲ့ခရီးယံတဲအုပ်ဆရာတယောက်ကိုစစ်သားတွေကတနက်နဲ့ပစ်တက်ခဲ့ကြောင်းအလောင်းကိုတဲယူချိန်မှာဘဘက်လက်တကြွယ်အဖျက်ခံထားရတယ်လို့ခရီးယံဖျားချောင်းတာဝန်ရှိသူကမြန်မာနောင်းသတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီသတင်းဟာမှန်ကန်မှုမရှိပဲစက်တင်ဘာလ18ရက်နေ့တိုက်ခိုက်မှုတွေမှာအိမ်အလုံးပေါင်း20နဲ့အစိုးရအဆောက်အုံတစ်ခုမောင်ပျက်စီးခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။တစ်ဆက်တည်းကောက်နှုတ်တင်ပြမှာကလက်နက်ကင်တော်လှန်ဖို့ကြေညာလိုက်ပြီးတဲ့နောက်မြန်မာစစ်တပ်ပေါ်တိုက်ခိုက်မှုတွေအရှိန်မြင့်လာဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ထုတ်ချခံရတဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဖွဲ့စည်းထားတဲ့ရှင်ပြန်အစိုးရကနေခုခံတော်လှန်ကြဖို့ကြေညာလိုက်ပြီးတဲ့နောက်PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနေရလို့ဆိုပါရယ်စစ်တပ်အုပ်ချုပ်မှုကိုစန့်ကျင်ဖို့မေလကစပြီး PDF တပ်တွေကိုမြန်မာနိုင်ငံတဝန်းဖွဲ့စည်းခဲ့ကြတာဖြစ်ပါရယ်ဒီတပ်ဖွဲ့တွေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တိုက်ရိုက်ထိန်းချုပ်ဖို့တော့အကန့်အသတ်တွေရှိနေတယ်လို့ဆိုပါရယ်အခုလိုတိုက်ပွဲတွေပြင်းထန်လာတာကိုအနီးကပ်စောင့်ကြည့်နေတဲ့ကျွမ်းကျင်သူတွေပြောပြချက်အရတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင် PDF အဖွဲ့ဝင်ပေါင်းခမန်းကြီး2000ကနေ3000ထိရှိတယ်လို့ဆိုပါတယ်။အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းစစ်သား30အသက်ခံခဲ့ရတယ်လို့ချင်း PDF ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေကမြန်မာနိုင်ငံအနောက်မြောက်နဲ့အလဲပိုင်းမှာဖြစ်တယ်လို့ဆိုပါတယ်။မကွေးတိုင်းမှာဆိုရင်စက်တင်ဘာလ15ရက်နေ့ကစစ်တပ်ကို PDF တွေတိုက်ခိုက်ခဲ့ရမှာစစ်သား6ဦးသေဆုံးခဲ့ပြီးတအူးဒဏ်ရာရကြောင်း PDF တွေကပြောပါတယ်။တဖက်မှာလည်းမြန်မာနိုင်ငံအလဲပိုင်းဒေသမှာစက်တင်ဘာလ9ရက်ကနေ10ရက်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့် PDF တွေအပါအဝင်အရက်သားအနည်းဆုံး18ဦးလောက်သေဆုံးခဲ့တယ်လို့ဆိုပါရယ်စက်တင်ဘာလ9ရက်နေ့က NUG ယာယီသမရဒူဝါလာရှိလာရဲ့ပြည်သူတော်လှန်ရေးခုခံစစ်ကို Facebook ကနေဗီဒီယိုနဲ့ကြေညာတဲ့နေ့မှာမှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရာပောက်ကွဲမှုပေါင်း40ကျော်ဖြစ်ခဲ့တယ်လို့ American အခြေစိုက်လက်နက်ကင်ပဋိပက္ခဖြစ်ပွားရာနေရာနဲ့တိုက်ပွဲဆိုင်ရာအချက်လက်တွေကောက်ယူနေတဲ့အဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းရဲ့အကူအညီတွေကိုတောင်းခံမျှော်လင့်ခဲ့ပေမဲ့ဘာမှဖြစ်မလာတဲ့အပြင်ပြန်ပြီးခုခံတိုက်ခိုက်တာမျိုးမလုပ်ရင်ပြည်သူတွေပေါ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ NUG တာဝန်ရှိသူတွေဘက်ကပြောကြားခဲ့ကြောင်းဆောင်မမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း20ရာခိုင်နှုန်းအတွက်ဒေါ်လာတန်း300ကုန်ကြမဲ့ကိုဗစ်ကာကွယ်ဆေးထိုးပေးရေးရှင်ပြိုင်အစိုးရစီစဉ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The South China Morning Post သတင်းစာအွန်လိုင်းမှာမင်းရဲ့ကြော်ရေးသားထားတဲ့ဆောင်မဖြစ်ပါတယ်။တိုင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေမြေကဒေသခံတွေကာကွယ်ဆေးထိုးပေးနိုင်ရေးလက်တွေ့ကြပြီးအကျိုးရှိတဲ့ချီကပ်မှုနီးနာနဲ့စီစဉ်ဆောင်ရွက်နေကြောင်း NUG ဗန်နာယီဝန်ကြီးဦးတင်ထွန်းနိုင်ကပြောကြားခဲ့တယ်လို့ဆိုပါရယ်လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လက်နက်ကိုင်တော်လှန်မှုအတွက်ဂဏဦးရထားတဲ့ American Dollar တန်း900အတွက် online ထီနဲ့ကဘာလုံးဆိုင်ရာရန်ပုံငွေရှာဖွေမှုကအထောက်အကူပေးလိမ့်မယ်လို့ NUG အစိုးရဖွဲ့ကမျှော်လင့်ထားတယ်လို့ဆိုပါရယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစုစုပေါင်းလူဦးရေ54ရာခိုင်နှုန်းထဲက6ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးရထားတာကြောင့်ကမ္ဘာလုံးဆိုင်ရာရန်ပုံငွေရှာဖွေမှုကနေရတဲ့ဝင်ငွေတွေထဲကတက်ထိုင်သလောက်ကာကွယ်ဆေးထိုးပေးနိုင်မှုစီစဉ်နေတယ်လို့ဆိုပါရယ် NUG ဗန်နာယီဝန်ကြီးဦးတင်ထွန်းနိုင်ကို This Week in Asia ကမကြာသေးခင်ပြုလုပ်ထားတဲ့မေးမြန်းချက်မှာသူတို့ရဲ့ကာကွယ်ဆေးထိုးပေးမှုအစီအစဉ်ကိုစစ်တပ်ထိန်းချုပ်မှုအောက်မှာမရှိတဲ့ဒေသတွေမှာအရင်ဆုံးအကောင့်ထဲပေါ်ဖို့ရှိနေကြောင်းနဲ့ဒေါ်လာတန်း300လောက်ကုန်ကြမယ်လို့မျှော်လင့်ထားကြောင်းဝန်ကြီးဦးတင်ထွန်းနိုင်ကပြောကြားခဲ့တယ်လို့စောင်းမမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ရဲ့သတင်းဆောင်ပါကောင်းထုတ်ချက်အစီအစဉ်ပြီးအခုတော့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်။မအေးတန်နာကျော်အစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ပင်နေကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစီသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမေတ္တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါသည်အခုပထမအဦးဆုံး VOE ကိုကြပြားလေးတို့ရေးပို့လာတဲ့သောရရှင်ရဲ့စာကိုဝေမျှပေးခြင်းပါသည်မြန်မာနိုင်ငံမှာအခုလိုမျိုးစစ်ဘေးနိုင်ငံရေးအကျက်တွေကြုံတွေ့နေရချိန်မှာထွက်ပြေးနေရတဲ့သူတွေဖို့ရေဒီယိုဟာတခုတည်းသောမိတ်ဆွေပါလို့ရေးလာတဲ့သောရရှင်တယောက်ကကချင်ပြည်နယ်ကအစာရေးလာတာဖြစ်ပါတယ်။သူကရေဒီယိုဆိုပြီးတော့ကြပြားလေးတစ်ပုဒ်ရေးပို့လာတာပါ
။အခုလိုကာလမှာ VOA ကတော့တကယ့်ကိုကျေးဇူးရှင်ပါပဲ။တောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတဲ့သူတွေဖို့ရေဒီယိုဟာမိတ်ဆွေပါပဲ။အဲ့ဒီထဲမှာ VOA လည်းပါပါတယ်။အင်တာနက်ရပြီဆိုပေမဲ့လည်းဒေတာတွေအရင်လိုဈေးမချိုတော့တာကြောင့်ဝင်ငွေမရှိတဲ့ကျွန်တော်တို့ဖို့ line ပေါ်မှာရုပ်တံတွေတကွာကြည့်ကျင်ပေးမယ်လေရေဒီယိုလေးနဲ့သာသတင်းတွေကိုနားဆင်ပြစ်ပါတယ်ငငယ်ကလေတော့တဲ့မှာအဖိုးဖွားတွေနဲ့အတူနားထောင်ခဲ့ရတဲ့ VOA ဟာအခုချိန်မှလည်းတဖန်အားထနေရပြန်ပါပြီ ကျွန်တော်ကတော့မိုင်းအင်ဂျင်နိုင်ရဲ့နိုင်ငံတကာသတင်းမီဒီယာကောက်နှုတ်ချက်အစီအစဉ်တွေကိုအတော်သဘောကျနေပါတယ်။မချေးမုံတွေကတော့အင်္ဂလိပ်စာလေ့လာရင်တွေ့ဖြစ်ပါတယ်။အပြားလေးတစ်ပုဒ်လည်းပေးပို့ချင်ပါတယ်။လေကွင်းတဲကဒဲတလုံးမှာမာယာအငွေ့လေးနည်းနည်းချမ်းတောတောင်တွေကြားမှာအာနာဆက်လေးနည်းနည်းထမ်းရေဒီယိုဟာအာနာကိုရှောင်ရှားဖို့မာယာကိုတစ်ဖက်လက်နဲ့သုံးနေပြီးနှစ်ပြုတ်တစ်ခွက်ရဲ့အဟာရမှာချင်းတွေဟာမိုင်ရိုင်းလွန်နေပြီးရဲတံတွေကိုကြဲကြဲသွားစေသည်မာယာရှင်များသနာမိလေမလား
လူရုမိတ်ဆွေဗျူရွှင်နှန်းချက်မြပါစေတဲ့ကချင်ပြည်နယ်ကတော်ရရှင်ကုဇော်မူအောင်ရေးလာတာပါလူရုမိတ်ဆွေပြည်သက်တွေအားလုံးဒုက္ခဆင်းရဲတွေကအမြန်ဆုံးလွတ်ကင်းနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဗျူရကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာကြအကြံပြုလာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်အောင်မိုးဆွေဆိုတဲ့တော်ရရှင်ကသတင်းတိုက်ရိုက်ကြညာနေတာကိုရုတ်တန့်ကြည့်ချင်းလို့ဘလို့ရှာရမလဲတဲ့ဟုတ်ကဲ့ပါကိုအောင်မိုးဆွေပြောတာမှန်ပါတယ်နော်ကျမတို့အခုဆိုရင်ဒီရုတ်တန့်ထုတ်လွှင့်မှုအစီအစဉ်တွေပြင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်မှုတွေကိုဒီရုတ်မြင့်တန်ချာနေပါကြည့်လို့ရအောင်လို့တိုက်ရိုက်ဟိုရေဒီယိုထုတ်လွှင့်ပုံတိုက်ရိုက်ပြတာမျိုးလဲထုတ်လွှင့်ပေးနေပါပြီကျမတို့ခိုင်းရေဒီယိုထုတ်လွှင့်ချိန်မနေ့ပိုင်းညပိုင်းနှစ်ချိန်ဖြစ်ပါတယ်ရေဒီယိုကနေပြီးဖမ်းယူနားဆင်တဲ့သူတွေကတော့အဲ့ဒီထုံးလွှင့်ချက်ကိုရေဒီယိုကနေပြီးနားဆင်နိုင်တယ်လို့ရုပ်တံကြည့်နေတယ်ဆိုတော့ကျမတို့ရဲ့လူထုမိတ်ဆွေရုပ်တံလိုက်မှလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံမှာက Facebook ကနေပြီးအားပေးတဲ့သူတွေလည်းများတယ်ဆိုတော့ Facebook ကနေကြည့်နေတယ်ဆိုတော့ကျမတို့ဒီထုံးလွှင့်ချိန်နဲ့တပြိုင်နက်တည်းမှာ Facebook ကနေပြီးကျမတို့တခြားထုံးလွှင့်မှုတွေလိုပဲတိုက်ရိုက်ကြည့်ရှုလို့ရပါတယ်ရှင်။Facebook ဆိုလို့နောက်ထပ်လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ YouTube ကနေပြီးတော့လည်းနောက်ပိုင်းမှာအကြည့်များလာကြတာတွေ့ရပါတယ်เนาะဒါကြောင့်မလို့ YouTube ကိုအသုံးပြုတဲ့သောရရှင်တွေလည်း YouTube ကနေပြီးတော့ကျမတို့ရဲ့ဒီ Radio နောက်ပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်အခုဟာဖမ်းယူနားဆင်ရုံနဲ့မကကြည့်ရှုလို့ပါထည့်ပြောနေရခုနပြောသလိုပဲ Radio ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်ဒါကြောင့်မလို့ကိုအောင်မိုးဆွေကျမတို့ကို Facebook ကနေကြည့်ရဆိုရင် Facebook ကနေထုတ်လွှင့်ချိန်မှာကျမတို့ရဲ့စာမျက်နှာမှာသွားပြီးတော့ကြည့်ကြည့်ပါရုပ်မြင်သံကြားကနေပြောကြည့်ရဆိုရင်လည်းအဲဒီ Radio ထုတ်လွှင့်ချိန်မှာရုပ်မြင်သံကြားကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်ကျမတို့ view ကိုစာရင်းနေကြတကုံမျိုးတက်ကတော့ရှင်အန်ကယ်ဦးလာထွန်းကတော့ဒီတစ်ခါလဲစာရှိတစ်စောင်ရေးလာပြန်ပါတယ်သူက COVID ကအမေရိကန်ပြည်အောင်စုမှာခေါင်းထောင်နေတော့မလို့ကျွန်တော်ရဲ့စိုးရင်စိတ်တွေပို့ပြီးတော့ဖိစီးလာရပါတယ်ကျွန်တော်တို့တတ်နိုင်တာဆူတောင်းမြစ်တာပို့တာပဲမလို့ဘေးရန်ကင်းကြပါစေစီရင်ကင်းကြပါစေကိုစိတ်နှပြကျမ်းမာကြပါစေလို့ထက်သန်တဲ့မေတ္တာနဲ့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဒီတော့ရှင်ဦးလာတွန်းကကျမတို့အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပ
ါကျွန်တော်တဘောအလုံး280မှာနှစ်ပေါင်း450 VOE ကိုနားထောင်လာခဲ့တာဒီနေ့မနက်လောက်ဂျီနတ်အာရဝန်တာအတာပထမဆုံးပါပဲလို့တောင်းပြောချင်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ကြည့်လေမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာရန်တရားလို့လည်းခေါ်တဲ့ကုလသမဂ္ဂအဖွဲ့ကြီးက IIMM ရဲ့အကြီးအကဲမစ္စတာကွန်ဂျောင်းနဲ့အသေးစိတ်တွေ့ဆုံမင်းမြန်ကကိုစုံစုံလင်လင်မင်းမြန်တင်ဆက်ပေးတာကိုတည်တားလည်လိုက်ရတာကတစ်ချက်မိုင်းအင်ဂျင်နိုင်ပြောပြတဲ့နယူးယောက်တိုင်းသတင်းစာကြီးကကုလမှာနိုင်ငံကိုယ်စားလှယ်ရွေးချယ်ပုံကိုတမိုင်းနမူနာတွေနဲ့ရွေးချယ်ပုံစံနှုံးတွေအထားတွေကိုပြည့်ပြည့်စုံစုံတည်နာလည်ခဲ့ရတာကတစ်ချက်ဒေါခင်မျိုးသက်ပြောပြတဲ့အကျန်းဖက်တမားလို့ကြော်ကြတဲ့တာလီမန်တွေရဲ့အမျိုးသမီးတွေအပေါ်ဆက်ဆံရေးဆန့်တွေကိုနားထောင်ရတာကတစ်ချက်စတာတွေနားထောင်ရတာတကယ်ကိုစံပြူတိုက်တဲ့တမိုင်းတွေကိုရေးနေတဲ့သဘောခံစားနားလည်လိုက်ရလို့ပါ VOA ကနောက်ဆုံးပေါ်တိမိုင်းဆရာများဖြစ်နေလိမ့်မလားလက်ငင်းမြန်မာနိုင်ငံရဲ့အခြေအနေတွေကလည်းမကြုံစဘူးအော်ချရလောက်တဲ့အင်မတန်ဆိုးရွားခက်ထန်တဲ့ရက်ဆက်တဲ့ဗရန်ဗရာဖြစ်ရတွေနဲ့နိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါကျွန်တော်တို့ပြည်သူတွေရုန်းကန်လှုပ်ရှားနေကြရတဲ့အဖြစ်တွေကလည်းဘဝညာအောင်ဖြစ်နေကြားနေကြရတာတွေဟာပြောရရင်အင်မတန်ကိုမှမတတ်မတာဖြစ်ရတဲ့အဖြစ်တွေပါပဲတခုတော့ရှိပါလေဗျာအခုလောက်မကြီးကျယ်မခမ်းနားမတိုးတက်ပေမဲ့လည်းအလားတူဖြစ်ရတူနိုင်ငံရေးသဘောတရားစင်စင်တူတဲ့1990ပြည့်နှစ်ကကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ကိုတွေ့ရင်ဆိုင်ကြုံတွေ့ဖြတ်တန်းခဲ့ကြပြီးတဲ့နိုင်ငံရေးဖြတ်တန်းမှုကြီးတခုကတော့အထင်ရှားရှိခဲ့ပြီးသားပါကျွန်တော်တို့နိုင်ငံရဲ့မပြောင်းလဲမတိုးတက်မရွေ့မရှားဖြစ်နေသေးတဲ့အခြေအနေတွေကပြည်သူတွေပညာပေးနေသလို88ကအချိုးတွေ21မှာလာမချိုးနဲ့ဆိုတဲ့အတိုင်းလုံနိုင်ဖို့အတွက်အရင်အရေးကြီးနေပြီဆိုတော့ကျွန်တော်တို့နက်သဘောပေါက်ဖို့အချိန်ပါပဲလို့သတိပေးချင်ပါတယ်ကျွန်တော်တို့တင်ယူနိုင်တင်ငန်းစာထုတ်နိုင်ယူနိုင်ရမှာပေါ့အသက်အရွယ်ရတရားစကားကိုပြောရရင်အဝိဇ္ဇာနဲ့တဏှာအရင်ခံဥပါဒံဆိုတာလို့မသိမှုနဲ့တတ်မှတ်မှုအပေါ်မှာဥပါဒါနဲ့ထပ်ပေါင်းထားရင်တော့ပ ဘာလို့ရမယ်ဘလို့လို့ရမယ်မသိဖြစ်တဲ့အပြင်ကို့အနေထားပေါ်တတ်မဲ့နေတာကနေအခြေခံပြီးလူမျိုးဆွဲပုဂ္ဂိုလ်ဆွဲပါတီဆွဲအယူဆဆွဲတွေနဲ့ပိတ်လောက်ခံနေမယ်ဆိုရင်တော့အမြဲနေနေတဲ့နေမြဲနေရာဟောင်းစစ်အာဏာရှင်ရောက်ပြန်ရောက်ဖို့ကတရားသဘောလိုဖြစ်နေမှာတော့အစိုးရင်ဆုံးမှာပဲဗျာ
စေအနာရှင်လက်အောက်ကိုပြန်ရောက်မှာအထူးစိုးရိမ်နေတဲ့တကုံမျိုးသက်ကားတော်ရှင်ဥလာထွန်းဖြစ်ပါလေ။ရှစ်နေထွက်လျက်မှောင်ကြတယ်။တကောင်လောက်ွယ်တဲ့စိုးတဲ့သူနောက်ဆုံးကြောင်းလေးရေးထားတာပါ။နောက်ထပ်ကိုကိုအောင်ဆိုတဲ့တော်ရှင်ကတော့ဒီတော်လန်ကြီးအောင်မြင်ဖို့အတွက်လက်တွေ့ကြတာကိုလှုပ်တင်ပါပြီဆိုရဲသူရဲ့ထင်မြင်ယူဆချက်ကိုပြောလာပါလေ။
မြမပြည်တော်လန်ရေးအတွက်ပြည်ပကိုမျှော်လင့်အားကိုးတဲ့စိတ်တွေရပ်တင်ပါပြီ။မြမတော်လန်ရေးဖြစ်တဲ့အတွက်မြမပြည်သူလူထုတရားလုံးကပဲတော်လန်ရပါမယ်။အောင်မြင်မယ်ဆိုတဲ့အရှိတရားအမှန်တရားကိုလက်ခံဖို့အရေးကြီးနေပါပြီ။တိုင်းရင်းသားညီကိုမောင်နှမပြည်သူလူထုအားနဲ့တွန်းလှန်ရင်အရေးတော်ပုံမဟုတ်ချအောင်မြင်မယ်ဆိုတာယုံကြည်လိုက်ပါ။ဆူတောင်းတာမျှော်လင့်တာတွေတကယ့်အပြင်မှာလက်တွေ့မကျပါဘူး။တော်လန်ရေးဟာလက်တွေ့အရန်ကြပါတယ်
။သူ့အနေနဲ့ကတော့တော်လန်ရေးလုပ်တာကလက်တွေ့ကြပါတယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလဲပေးချင်ပါတယ
်ကျမတို့ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
တော်ရရှင်တွေကိုအခုဆက်ပြီးတော့မြစ်တာဒီလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်ရှင်။ဒီတစ်ပတ်ဒေးတောင်းလာတဲ့တော်ရရှင်ကတော့ view ကိုအမြဲတမ်းစာရေးတတ်တဲ့ Ron Omser ဆိုတဲ့တော်ရရှင်ဖြစ်ပါလေ
။စက်တင်ဘာလမှာကြောက်တဲ့ကျွန်တော်ရဲ့55နှစ်မြောက်မွေးနေ့မှာကျွန်တော်တို့မင်းတပ်မျိုးကတော့စစ်ရဲ့နေထိုင်ုံနေနဲ့အကြီးတန်းရုပ်ဆူပြီးတော့မြို့ပြကြီးလိုဖြစ်နေတာစစ်ပြက်စရာကောင်းလာပါတယ်ဗျာ။တခြင်းတုန်းကညဉ့်ညံ့တရားပြီးတော့ပျော်ရွှင်စရာကောင်းခဲ့တဲ့ကျွန်တော်ဇာတိမျိုးလေးမင်းတပ်အတွက်အများကြီးစိတ်မကောင်းဖြစ်ရပါတယ်။ဝိနည်းသချင်းတောင်တိုင်းထုတ်လွှင့်ပြီးတဲ့ view ကိုဒီတစ်ခါလဲအစိုးရဆိုင်းဒီဆိုင်ရဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့သချင်းဟောင်းလေးကိုထုတ်လွှင့်ပြီးဖို့တောင်းဆိုပါရစေ။ view ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်ဝကြပါစေ။မြမပြည်လည်းအမြန်ငြိမ်းချမ်းပါစေ။မင်းတပ်မျိုးလည်းအေးချမ်းပါစေ။ကဘာကြီးလည်းအေးချမ်းပါစေ
။သူကစက်တင်ဘာလမှာကြားရောက်တဲ့ဝိနည်းဆိုပြီးတော့သချင်းလှမ်းတောင်းထားတာတော့နှစ်ပတ်လောက်ရှိပါပြီနော်။ကျွန်တော်တို့သူရှိကတောင်းထားတဲ့စာတွေကိုအရင်ထုတ်လွှင့်ပေးနေတဲ့အတွက်ကြောင့်မလို့ဒီတော်ရရှင်တွေမွေးနေ့ဒီလက်ဆောင်ကိုတော့အခုစက်တင်ဘာ26ရက်နေ့မှာထုတ်လွှင့်ပေးနိုင်တာဖြစ်ပါတယ်။သူရဲ့မွေးနေ့ကဘယ်နေ့လဲလို့တော့ဒီတော်ရရှင်ရေးမလာပါဘူးရှင်။ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့စိုင်းဒီဇိုင်းတည်ဆိုထားတဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်။ဒီတောင်းတဲ့တော်ရရှင်မွေးနေ့ရှင်ကိုရာရောတိကျတော်ရရှင်အားလုံးနဲ့မြန်မာနိုင်ငံကအစိုးရအနေထိုင်ုံကြုံတွေ့နေရတဲ့သူတွေအားလုံးစိတ်ချမ်းသာမှုတခြင်းကရနိုင်ကြပါစေလို့ဆုတောင်းချင်ပါတယ်ရှင်။နားဆင်ခံစားကြည့်ပါအောင်နော်
။ Cherry Lee Taya le tiu dori tege po ya mi Yozia wi Kin lwe de sha ma li shanti kya se aayi right ka ne tchin sa se aayi saayi se aayi minari jam jam bhi pyo pya dai dege thalu ni taum mo mi ya la samuda minga ni re prita myam le taw mo mi ya de char pha myan na ma ba le si ma ma ti ja wi nyin sa ya wi de ge nam pyo pya sa ya wi pong lo da ni ရောနေတဲ့အိမ်မက်ကနေအပြင်ထွက်ခဲ့လေ။တောင်ပေါ်မြေရတဲ့ချားတဲ့မျက်နှာမှာ Cherry တွေလည်းရမ်းနှံဆွဲနေ။ပါရရဲဆိုတဲ့ပြည်ယူတော်တွေဟာလောင်ရာတွေနဲ့ရုပ်ပြန်ရယ်ရေရံပြောပြเสียရယ်ပုံလုံးသာနေကိုရွေကြောနေတဲ့အိမ်မက်ကနေအပြင်းထွက်ခဲ့လေ
ဆိုင်ဖြစ်နိုင်ပြီဆိုတဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှိနေရဲ့ဝေဖန်ချံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမတမားချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောဓာတ်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြောဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Now more me at the chart ဖဲ့မျက်နှာမှာ Cherry တွေလည်းရမ်းနှံဆွဲနေ။ပါရရဲဆိုတဲ့ပြည်ယူတော်တွေဟာ လောင်ရာတွေနဲ့ရုပ်ပြန်ရယ်ရေရံပြောပြเสียရယ်ပုံလုံးသာနေကိုရွေ
မအေးတနာကျော်စီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့သတင်းတွေကသူတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကသူတာဆိုတဲ့အစီအစဉ်ကိုမညဉ့်ညူလင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်လွန်ခဲ့တဲ့1945ခုနှစ်ကဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆာကီမြို့နှစ်မြို့လုံးဟာအဏုမြူဘုံကျဲခံရပြီးလူပေါင်း2,100ကျော်သေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံပြီးတဲ့နောက်မှာတော့ကမ္ဘာပေါ်မှာလူအသက်အိုးအိမ်စီးဆင်းတွေတစ်ချိန်တည်းမှာအများကြီးပျက်စီးသွားစေနိုင်တဲ့နျူကလ িয়ার လက်နက်တွေလုံးဝပပျောက်ဖို့20စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာမှာနျူကလ িয়ার လက်နက်အလုံးစုံပပျောက်ရေးနေ့အဖြစ်ကမ္ဘာကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။ဒီလိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိုက်ဆိုင်မှုရောင်းချမှုစမ်းသပ်မှုတွေပပျောက်ရေးအတွက်1946ခုနှစ်ကုလသမဂ္ဂရဲ့ထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီချက်ချမှတ်ခဲ့ပြီးဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ပထမဆုံးသဘောတူညီချက်ဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးကုလသမဂ္ဂရဲ့အဓိကတာဝန်ရှိသူအထွေထွေအတွင်းရေးမှူးအဆက်ဆက်ဟာအနုမြူလက်နက်ထုတ်လုပ်မှုနျူကလ িয়ার စွမ်းအင်အသုံးပြုမှုနဲ့အတူအဲ့ဒါတွေနဲ့သက်ဆိုင်တဲ့လူအစုလိုက်အပြုံလိုက်တည်ဆုံစေနိုင်တဲ့လက်နက်ထုတ်လုပ်မှုတွေအားလုံးကိုကန့်သက်တားဆီးဖို့အတွက်လုပ်ငန်းစဉ်တွေကိုဒီဇိုင်းမမှန်လုပ်ဆောင်ခဲ့ကြပါတယ်။နိုင်ငံတကာအနေနဲ့ဒီလိုအနုမြူလက်နက်နဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေအပေါ်သတိပြုလာမိစေဖို့အတွက်အသိပညာပေးလှုပ်ရှားမှုတွေဆောင်ရွက်တဲ့အနေနဲ့2009ခုနှစ်ဩဂုတ်လ29ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার စမ်းသပ်မှုစန့်ကျင်ရေးနေ့အဖြစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံကစတင်သတ်မှတ်ပေးခဲ့ပါတယ်။
အဲ့ဒီနောက်မှာတော့နျူကလ িয়ার လက်နက်တွေမရှိဘဲကဘာကြီးငြိမ်းချမ်းပြီးလူသားအလုံးလုံခြုံစိတ်ချစွာနေရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့2023ခုနှစ်မှာတော့စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার လက်နက်အလုံးစုံပပျောက်ရေးနေ့အဖြစ်သတ်မှတ်ခဲ့ပါတယ်။နျူကလ িয়ার စွမ်းရည်ဆိုင်ရာလက်နက်ထုတ်လွှင့်မှုတွေပပျောက်အောင်အခုလိုကုလသမဂ္ဂကဦးဆောင်ပြီးအဖွဲ့ဝင်နိုင်ငံတွေအလုံးစင်စက်မပြတ်နှစ်ရှည်ဆောင်ရွက်ခဲ့တဲ့နေရာမှာ1969ခုနှစ်မှာတော့လက်တင်အမေရိကနဲ့ကာရေဘီယံကျွန်းဒေသတွေမှာတလက်တီလိုကိုသဘောတူညီချက်စာချုပ်နဲ့ပထမဆုံးနျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ
် When you set up the first nuclear free zone in any populated area of the world
အဲ့ဒီနောက်1985ခုနှစ်မှာတော့ရာအိုတောငါဆိုတဲ့သဘောတူစာချုပ်အရာပစိဖိတ်တောင်ပိုင်းဒေသဟာဒုတိယမြောက်နျူကလ িয়ার လက်နက်ကင်းမဲ့ဆုံးဖြစ်လာခဲ့ပါတယ
်။ We have all decided to sign the protocols to the Treaty of Rarotonga.
1995ခုနှစ်မှာတော့ဘန်ကောက်သဘောတူစာချုပ်အရာအရှေ့တောင်အာရှဒေသဟာတတိယမြောက်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်လာခဲ့ပါတယ်။1996ခုနှစ်မှာတော့ဖီလင်ဒါဘာသဘောတူညီချက်နဲ့အာဖရိကဒေသဟာသဒုထမြောက်နျူကလ িয়ার ကင်းမဲ့ဆုံးဖြစ်ခဲ့ပါတယ်။2006ခုနှစ်မှာလည်းအာရှအလဲပိုင်းဒေသနျူကလ িয়ার လက်နက်ကင်းမဲ့ဆုံးဆိုတဲ့သဘောတူညီချက်နဲ့ပြင်စမမြောက်နျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာခဲ့ပါတယ်။ကမ္ဘာအနှံ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေကိုလည်း2000ခုနှစ်ကစပြီးကုလသမဂ္ဂအနေနဲ့စီမံချက်တွေအစစ်အစင်ရေးဆွဲပြီးဆောင်ရွက်လာခဲ့ကြပါတယ်။ဒါပေမဲ့လည်းအခုချိန်ထိကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ပေါင်းအနည်းဆုံး 18,000 ဝန်းကျင်ရှိနေပြီးတော့ကမ္ဘာလူဦးရေတဝက်ကျော်ဟာဒီလိုနျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့နိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လေ့လာသူတွေကပြောဆိုထားပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်ပေးထားတာပါရှင်။သောတာရှင်တို့အနေနဲ့ VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်တချင်းတောင်းလို့ရဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ VOE ရဲ့ Facebook စာမျက်နှာကနေလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါခင်ဗျာ။ကုလသမဂ္ဂလူ့ခွင့်ကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်ဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကစက်တင်ဘာလ25ရက်နေ့နေဆွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ညင်းဆိုထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့46ကြိမ်မြောက်လူ့ခွင့်ကောင်စီရဲ့အစည်းအဝေးမှာဒီကမ္ဘာ48ကြိမ်မြောက်လူ့ခွင့်ကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုစတင်ခဲ့တဲ့ဆွေးနွေးမှု3ခုပြုလုပ်ခဲ့ပြီးသက်ဆိုင်ရာမြန်မာနိုင်ငံမှာပါပဲကျင်းပခဲ့ကြောင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာတွေမှာလည်းတိကျမှန်ကန်မှုခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ် Tom Andrew ကလူ့ခွင့်ကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစည်းအဝေးခံခဲ့ပါတယ်။အဲ့ဒီတင်ပြချက်မှာမြန်မာနိုင်ငံရဲ့အခြေအနေအရဆိုးဝါးနေကြောင်းတင်ပြထားပါတယ်။ရန်ကုန်မြို့နဲ့တချို့မြို့တွေမှာလုံခြုံရေးတင်းကျပ်နေတဲ့ဂျာကဘဲဆီအာနာသိမ်းမှုစန့်ကျင်တဲ့လျှက်တပြက်စန္ဒပြောင်းမှုတချို့ဒီကနေ့ရှိခဲ့ပါတယ်။ရန်ကုန်မြို့မှာလူငယ်10ခန်းလောက်ဟာရှူဝါရောင်စိတ်ဓာတ်ကင်ဆယ်ပြီးအဆုံးသတ်တိုက်ပွဲဝင်ကြရမယ်ဆိုတဲ့စာတမ်းနဲ့စန္ဒပြခဲ့ကြပါတယ်ခင်ဗျာ။ဒီကနေ့နောက်ဆုံးမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်စရာတွေရပြီးခဲ့တဲ့24နှစ်အတွင်းလူပေါင်း 18,436 ဦးကိုစစ်ဆေးခဲ့ရမှာကိုဗစ်ရောဂါပိုးတွေ့ရှိသူ1,534 ဦးရှိပါတယ်ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကြောင့်သေဆုံးသူ62ဦးရှိခဲ့ပါတယ်ခင်ဗျာတူနီရှားနိုင်ငံရဲ့လုံခြုံရေးတွေတင်းကျပ်ထားတဲ့ဂျာမာပဲသမ္မတကစစ်စရိတ်ကိုစန့်ကျင်တဲ့ဆန္ဒပြမှုတစ်ခုဒီနေ့တင်းင်းကွန်းနေနေမှာဖြစ်ခဲ့ပါတယ်ရာကနန်းရှိတဲ့ဆန္ဒပြသူတွေဟာဇူလိုင်လတုန်းကအစိုးရအာဏာအရရကိုချုပ်ကန့်ခဲ့တဲ့သမ္မတကိုယာရုကဆင်းဖို့ဆင့်ပေးဖို့တောင်းဆိုထားပါတယ်လက်ရှိသမ္မတစရိတ်ဟာဝန်ကြီးချုပ်အဖြစ်ကထုတ်ခိုင်းပြီးနောက်ပါလီမန်ကိုယာယီဖျက်သိမ်းခဲ့ပါတယ
်ကျေးဇူးပါရှင်ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ရုပ်သံနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုးစ်နဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်ကျွန်မတို့အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည7နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်VOE အစီအစဉ်တွေကိုနားတော်တာဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ် တော်ရရှင်များနေတကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသိစင်အောင်ပါ
This program has come.